Singapore နိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေအနေနဲ့လုပ်ငန်းခွင်အတွင်းပြဿနာအခက်အခဲဖြစ်လာရင် Singapore နိုင်ငံဆိုင်ရာမြန်မာသင်ယူကိုအမြန်ဆုံးဆက်သွယ်ကြဖို့နဲ့ Singapore ရောက်မြန်မာလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးတိုင်ပင်ကြဖို့ကိုယ်အသက်အန္တရာယ်ကိုရင်မရှာကြဖို့ Singapore ရောက်မြန်မာအရေးကူညီပေးနေသူတွေကမြစ်တာရပ်ခံလိုက်ကြပါတယ်နောက်စင်ကာပူကိုအလုတ်သမားဆီလွတ်လိုက်တဲ့အလုတ်အကန့်ရှာဖွေရေးအေဂျင်စီတွေကိုလည်းတာဝန်ယူမှုတာဝန်ခံမှုရှိအောင်မြန်မာအစိုးရအလုတ်သမားဝန်ကြီးဌာနအနေနဲ့ထိထိရောက်ရောက်စစ်စစ်ဆောင်ရွက်ပြီးအလုတ်သမားအခွင့်အရေးဆိုင်ရာထိရောက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်ဆက်တွယ်စုံစမ်းထားတဲ့မတ်စုမွန်ကအပြည့်အစုံကြေပြပေးပါမယ်ရှင်
ဟုတ်ပါတယ်မနေ့တနင်္လာနေ့ညနေပိုင်းလောက်ကစင်ကာပူနိုင်ငံဒီပို့လမ်းမပေါ်မှာရှိတဲ့24ထက်အမြင့်ရှိတဲ့ Interbiz ကိုလို18ထက်ကနေအေယကူလောက်သမားမြန်မာအမျိုးသမီးလေးတူခုံချပြီးတော့ကိုကိုကိုအဆုံးစီရင်သွားခဲ့တဲ့အပေါ်စင်ကာပူရောက်မြန်မာလေးပါဝင်မြန်မာတော်တော်များများတုံ့လုပ်ခဲ့ကြရပါတယ်ဒါကြောင့်မြန်မာလောက်သမားတွေအနေနဲ့အခက်အခဲတစ်စုံတစ်ရာဖြစ်လာရင်တဦးတည်းမဖြေရှင်းမဲ့တက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေနဲ့မြန်မာလူမှုအတိုင်းဝိုင်းကအရေးပေါ်ဆက်သွယ်ရမယ့်နံပါတ်တွေကိုခေါ်ယူအကြောင်းကြားကြပါလို့စင်ကာပူကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Home ရဲ့မြန်မာနိုင်ငံဆိုင်ရာစည်နာဝင်တဲ့တဦးဖြစ်တဲ့ဒေါက်တာလေးက VOE မြန်မာပိုင်းကိုပြောပါတယ
်ဘလို့အကြံပေးတယ်လည်းဆိုတော့ကိုမြန်မာဘက်ကပဲအကြံပေးလို့ရမှာပေါ့နော်ဘာဖြစ်လို့ဆိုတော့မြန်မာဘက်က agent တွေကနေပြီးတော့ particular sample ပို့နေတဲ့အခါကျတော့ဓမ္မတို့ကဒီမှာပင်လယ်ရေကြီးပေါ့မတို့ကစဲတဲ့အိမ်နဲ့ပိတ်နေရတယ်လို့ဖြစ်တယ်အပြင်ထုတ်ခွင့်မရဘဲနဲ့အိမ်ထဲမှာပိတ်ဆောင်နေတဲ့ကလေးတွေဘယ်လောက်ရှိလဲဆိုတော့မတို့မသိဘူး။ကြည့်သူတယောက်ဘယ်လောက်တောင်မှအခန်းထဲမှာဘယ်လောက်ဆောင်ပိတ်နေတယ်လဲဘယ်လောက်ဖြစ်လို့ထွက်ပေါက်မရှိတာလဲ။ဒါပြအဲ့အိမ်ပိတ်ဆောင်နေတဲ့ကလေးတွေကိုအမတို့ကဘယ်လိုသွားပြီးတော့သူတို့ကို communicate သွားလုပ်မယ်ဆိုတာအမတို့ကလုပ်ပိုင်မရှိဘူးလို့ဖြစ်နေတယ်။ဒါပေမဲ့ဘယ်လိုလဲဖြစ်ရင်အမတို့အနေနဲ့ဒီ home ဆိုတဲ့ဟာက0522 Peninsula မှာလည်းဖွင့်ထားတယ်။ Nike Plaza 0622မှာလည်းဖွင့်ထားတယ်။သူတို့အချိန်မီကိုယ်တောင်းလို့ရတယ်။မြန်မာတိုင်းလုံးကလည်းအခုဆိုရင်အများအားဝယ်ကမ်းအောင်ဖြစ်နေတာ
။စင်ကာပူကမြန်မာကလပ်ဦးဆောင်တူလည်းဖြစ်တဲ့ဒေါက်ခင်လေးဟာတည်ဆုံးသူအမျိုးသမီးရဲ့ရုပ်အလောင်းကိုစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတွေနဲ့အတူဒီခေတ်စင်ကာပူဆေးရုံမှာလိုက်လံကြည့်ရှုခွင့်ရခဲ့တာပါ။မင်းတို့ကဖြစ်ခဲ့တဲ့ဖြစ်စဉ်နောက်နာရီကိစ္စနဲ့ပတ်သက်လို့တန်ယုံဘက်ကလိုက်လံကူညီဆောင်ရွက်ပေးနေတဲ့နောက်ဆုံးအခြေအနေကိုလည်းဒေါက်ခင်လေးကအခုလိုပြောပြပါဗျာ။
တကယ်တော့အချိန်ရတယ်။ညနေ9နာရီခွဲတဲ့ကောင်ကအိတ်ဆုံးမှထိုင်ပြီးသူခုံချဖို့လုပ်တာပေါ့နော်။လုပ်တဲ့အခါကျတော့အခုခုံချတာ9နာရီဆိုတော့တနာရီခွဲမိနစ်90လောက်အချိန်ရတယ်။ဒါပေမဲ့လို့ပြဿနာကမြန်မာလေးကလည်းပမာဆိုတဲ့အတွက်ဒီ SCDF အနေနဲ့ Save the Sound အနေနဲ့ဒီဒမာနဲ့ပြောနိုင်တဲ့တယောက်ကိုဟိုဘယ်လိုခေါ်မလဲခေါ်ပြီးတော့သူ့ကိုဖြောင်းပြဖို့ကောင်မလေးကိုပြောတယ်။ကောင်မလေးလက်မခံဘူး။ကောင်မလေးကသူ့မှာအခင်ဆုံးတငယ်ချင်းရှိတယ်။အဲ့ကောင်မလေးနဲ့ပဲစကားပြောချင်တယ်လေ။အဲ့သူခင်တဲ့အကောင်မလေးကဘယ်လိုလဲဆိုအင်ဒိုနီးရှားမှာလေ။အဲ့ကောသူဆုံးတဲ့အချိန်သူခုံချတဲ့အချိန်ပေါ့နော်အင်ဒိုနီးရှားကောင်မလေးနဲ့စကားပြောသွားတယ်ပေါ့နော်။အဲ့လိုဟာကိုပဲမြင်ပြီးတော့အင်ဒိုနီးရှားကောင်မလေးလည်းဟိုဆေးုံရောက်သွားတယ်ပေါ့သူလည်း shock ဖြစ်သွားတာပေါ့နော်။အမတို့မတူမှာသွားစီလေဆိုတာလည်းတိုင်ယုံနဲ့အမပဲပါလာလေ။ဒီ agent လို့ agent လို့ဘယ်လိုမှမပါဘူး။ရေးရသူတို့ပြတာမဟုတ်ဘူး။ကောင်မလေးကအမေမရှိတော့လို့သိတာကိုအမတို့လှမ်းပြီးတော့ဆက်သွယ်နေတယ်။ဆက်သွယ်တော့ခါကြတော့အဖေတော့တိပြီလို့ပြောတယ်။အဖေတော့တိပြီလို့ပြောတယ်။အဲ့သူ grade ရဲ့ decision မှာမတူပြီးတော့တိုင်ယုံကကိုညီပြီးဆောင်ရွက်ပေးလိမ့်မယ်လို့ထင်တယ်
။စင်ကာပူနိုင်ငံရောက်မြန်မာလူသမားတွေအနေနဲ့ဘလို့အခက်အခဲပြဿနာမျိုးကိုပဲကြုံကြုံအရင်ဆုံးစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားကြဖို့အထူးသဖြင့်မြန်မာတန်ယုံရဲ့ hotline ဖြစ်တဲ့0246658581ကိုခေါ်ယူကြဖို့နဲ့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကအလို့သမားရေးကိုလိုက်လံကူညီပေးနေတဲ့သူတွေရဲ့ဆက်သွယ်ရဖုန်းနံပါတ်ကိုမှတ်သားထားကြဖို့ကိုလည်းမြန်မာ volunteer family စင်ကာပူအဖွဲ့ကိုဦးဆောင်သူကိုအောင်ဝင်းထွက်ကလည်းတိုက်တွန်းပါတယ်
ကျန်တာတခုဖြစ်လာလို့ရှိရင်လေဘာမှဆက်စရာလည်းမလိုကြောက်စရာလည်းမလိုမြန်မာတန်ယုံကပြီးပြီပါတခုဖြစ်လို့ရှိရင်မြန်မာတန်ယုံကဖုန်းခေါ်ပါမြန်မာတန်ယုံကလည်း24 hour hotline လောက်ပွင့်ပေးထားတယ်အချိန်မီသူတို့ခေါ်လို့ရတယ်မြန်မာတန်ယုံနဲ့ချိတ်ဆက်တာရယ် lawyer တွေလည်းရှိတယ်ဘုန်းလိုမျိုးပေါ့ကေဆယ်ဆောက်ရှော်ရေးအဖွဲ့အစည်းတွေလည်းရှိတယ်နောက်ပြီးမြန်မာတန်ယုံကိုပြီးတာတဲ့ကလေးတွေတို့ထားဖို့အဆောင်တွေပါလေသူတို့ဒီမှာစီစဉ်ရှိပြီးသားဒီမှာ plan တွေအများကြီးထားထားပြီးသား
အထူးသဖြင့်ကတော့စင်ကာပူနိုင်ငံကိုအလုပ်သမားတွေဆီလွတ်လိုက်တဲ့အလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေကိုမြန်မာအစိုးရအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့ဒီထက်ပိုပြီးပြင်ဆင်တဲ့စီးနှင်းနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်စီစစ်အရေးယူဆောင်ရွက်တဲ့လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်ဒေါက်ခင်လေးပြောပြတာကတော့
ဘလို့လုပ်တင်ရဆိုရင်အေဂျင်တွေကိုထင်းဖို့လိုတယ်အေဂျင်တွေကဟိုမတရားလောဘနဲ့ပေါ့နော်လူရရင်ပြီးတော့ဘာဆိုတယောက်ကို9လပါရရပါလေအကုန်းပေါင်900လောက်ရတယ်နိုင်ငံအစိုးရနဲ့တက္ကသိုလ်အဖွဲ့အစည်းတွေကအေဂျင်တွေကိုပို့ပြီးတော့ educate လုပ်ဖို့ပို့ပြီးလောရလာတဲ့ကောအမကတော့မြင်တာပဲ
စင်ကာပူကိုအလုပ်လာရောက်လုပ်ကြိုင်တဲ့မြန်မာအလုပ်သမားတွေအနေနဲ့လည်းမိမိတို့လုပ်ငန်းခွင်မှာဖြစ်လာနိုင်တဲ့အခက်အခဲတွေတော့ဘာသာစကားအနည်းဆုံးအခြေခံနားလည်အောင်နဲ့လုပ်ငန်းခွင်ကျွမ်းကျင်နားလည်မှုရှိအောင်မိမိတို့အနေနဲ့ကြိုတင်ပြင်ဆင်လာကြတဲ့လို့လည်းအလုပ်သမားတွေကိုလိုက်လာကူညီပေးနေသူတွေကသတိပေးမှုစော်နေကြပါတယ်ရှင်